ရခိုင်ပြည်နယ်ကြောက်ဖြူမန်းအောင်ရမ်းပြင်းနယ်အမ်းမြုံနယ်လေးခုကိုကြောက်ဖြူခရိုင်အဖြစ်သတ်မှတ်ထားပါတယ်။ကြောက်ဖြူခရိုင်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေမဲယုံမှုနဲ့မဲယုံဝန်ထမ်းတွေဆောင်ရွက်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအောက်တိုဘာလ5ရက်နေ့ကခရိုင်ရွေးကောက်ပွဲကော်မရှင်ရုံးမှာတင်နန်းပေးခဲ့ပါတယ်။ဒီတင်နန်းမှာမဲယုံမှုလက်သွဲစာအုပ်မှာပါဝင်တာတွေဥပဒေနည်းဥပဒေတွေနဲ့မဲယုံတည်ဥပြတာတွေကိုလည်းတင်နန်းပို့ချခဲ့တာဖြစ်ကြောင်းကျောက်ပြူခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်မြတ်ထွန်းကပြောပါလေ
ဒီခရိုင်အတွင်းမှာပါတဲ့၄မြို့နယ်အနေနဲ့ကိုမြို့နယ်ကော်မရှင်မှာရွေးကောက်ပွဲမဲယုံမှုနဲ့မဲယုံဖွဲ့ဝင်တွေကိုဆက်လက်ပြီးတော့ပို့ချသွားမှာဖြစ်ပါတယ်။ဒီနေ့ပိုင်းမှာဥပဒေနည်းဥပဒေအပိုင်းကိုတင်ကြပါတယ်။နောက်ပြီးတော့ဒီမဲယုံမှုလက်ဆွဲနိုင်ငံစာဥပဒေတွေကပို့ချပါတယ်။နောက်ပြီးတော့လက်တွေ့မဲယုံသရုပ်ပြကိုလည်းโปรเจคเตอร์တွေနဲ့ထိုးပြီးတော့လက်တွေပြသသွားပ
ါရက်ွက်ကြေးရွာတွေကမဲယုံတစ်ခုစီမှာမဲယုံမူဒူးမဲယုံမူမဲယုံလုံးကြုံရေးသာနာမဲပေးပြီးသူတွေကိုမှင်တိုပေးသူ2ဦးစီနဲ့မဲလက်မှတ်ထုတ်ပေးသူအနည်းဆုံး3ဦးမဲစင်းစစ်သေးသူ3ဦးစုစုပေါင်းမဲယုံဝန်ထမ်းအနည်းဆုံး10ဦးထရှိရမှာဖြစ်ပါတယ်ဒါအပြင်မဲဆန္ဒရှင်300ကျော်ရှိတဲ့မဲယုံတွေမှာမဲလက်မှတ်ထုတ်ပေးသူနဲ့မဲစင်းစစ်သေးသူတွေကိုတိုးချဲ့ဖွဲ့စည်းနိုင်ကြောင်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။မဲယုံမှုနဲ့မဲယုံအဖွဲ့ဝင်တွေလိုင်းနာဆောင်ရွက်ရမယ့်တင်နန်းကိုကြောက်ပြုတ်ခရိုင်၄မြို့နယ်ကမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတွေကော်မရှင်အဖွဲ့ဝင်တွေဖြစ်တဲ့မြို့နယ်ပညာရေးမှူးဥပဒေအရာရှိတွေနဲ့အရက်ဖတ်ကိုယ်စားလှယ်တဦးစီတက်ရောက်ခဲ့တာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာပါတီစုံပါဝင်တာဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေလည်းရှိတာကြောင့်မဲယုံဝန်ထမ်းတွေအနေနဲ့အမားရွေးမရှိအောင်ဆောင်ရွက်ရမှာဖြစ်ကြောင်းအမ်းမြို့နယ်ပညာရေးမှူးဦးမြင့်တင်ကပြောပါလေ
ကျွန်တော်ကမြို့နယ်မှာလည်းပြန်ပို့ရှာမယ်ဆိုတော့ကိုတော့လည်းဒီမှာလာပြီးတော့သဏ္ဍာန်တက်ပြီးတော့ဒီဟာအတွေ့အကြုံတွေယူသွားမှာပေါ့လေကိုစီမင်းစကန်နဲ့အညီပေါ့နော်ဒါတေချာလုံးပြကြဖို့ကြိုးစားထားပြီအခုရွေးကောက်ပွဲမှာဆိုတော့ဒါပါတီဆောင်ရှိမယ်စောင့်ကြည့်အဖွဲ့တွေရှိမယ်ဆိုတော့ကိုဘက်ကအမှားရမရှိအောင်အဓိကဒါကိုလူတွေကိုမားမှာပေါ့နော
်သဏ္ဍာန်မဲပေးမဲ့သူတွေဟာပြည်သူလွှတ်တော်အတွက်အစိမ်းရောင်မဲပုံအမျိုးသားလွှတ်တော်အတွက်အပြာရောင်မဲပုံတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အတွက်ခရမ်းရောင်မဲပုံတွေမှာမဲပေးကြရမှာဖြစ်ပါတယ်တိုင်းရင်းသားရေးရကိုယ်စားလှယ်အတွက်ပါဆန္ဒမဲပေးရမယ့်တိုင်းရင်းသားမဲဆန္ဒရှင်တွေဟာအကြီးအောင်မဲပုံမှာတိုင်းရင်းသားရေးရကိုယ်စားလှယ်အတွက်စုစုပေါင်းဆန္ဒမဲ၄ခုပေးရမှာဖြစ်ပါတယ်။မဲယုံတွေကိုနိုဝင်ဘာလ၈ရက်နေ့မနက်၆နာရီကနေညနေ၄နာရီအထိဆန္ဒမဲပေးနိုင်မှုဖွင့်လှစ်ထားမှာဖြစ်ပါတယ်။ကြိုတင်မဲတွေကိုမဲယုံမပိတ်ခင်ညနေ၄နာရီမတိုင်ခင်မဲယုံမှုကိုအနံ့ထားရမှာဖြစ်ပါတယ်။မဲရီအတွက်ရမှာမဲဆန္ဒရှင်မျက်မြင်သက်သေ၄ဦးရှိရမှာဖြစ်ပြီးကျိုတင်ဆန္ဒမဲတွေကိုစတင်ရေးတွဲရမှာဖြစ်ပါတယ်။အဒီနောက်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်တိုင်းဒေသကြီးနဲ့တိုင်းရင်းသားရေးရာကိုယ်စားလှယ်တွေအတွက်ဆန္ဒမဲတွေကိုအစဉ်လိုက်ရေးတွဲရမှာဖြစ်ပါတယ်။ဆန္ဒမဲရေးအတွက်ကိုပုံစံ76မှာဖြည့်ဆွက်ပြီးမျက်မြင်သက်သေတွေရဲ့လက်မှတ်တွေနဲ့အတူမြို့နယ်ကော်မရှင်အဖွဲ့ကွဲကိုတစ်ဆောင်ရက်ွက်ကြေးရွာကော်မရှင်အဖွဲ့ကွဲကိုနှစ်ဆောင်မဲယုံမှာတစ်ဆောင်ကတ်ထားပြီးမဲယုံမှုကတစ်ဆောင်သိမ်းဆည်းထားရမှာဖြစ်ပါတယ်။မဲဆန္ဒရှင်စင်းမပါဝင်သူကိုသာတခြားလူတဦးကလာရောက်မဲပေးတာကိုသိပြီးကန့်ကွက်မှုရှိရင်အဲ့ဒီမဲကိုကန့်ကွက်မဲအဖြစ်သတ်မှတ်ပြီးပုံစံ14နဲ့မှတ်တမ်းတင်ထားရမှာဖြစ်တယ်လို့ပယ်မဲတွေကိုပုံစံ18နဲ့မှတ်တမ်းတင်ထားရမှာဖြစ်ပါတယ်မဲယုံမှုနဲ့မဲယုံဝန်ထမ်းတွေဟာဗလိုက်မှုမရှိဘဲဆောင်ရွက်ရမှာဖြစ်ပြီးပေးထားတဲ့စီမင်းတွေကိုကျော်လွန်ဆောင်ရွက်တာတွေရှိရင်ဥပဒေနည်းဥပဒေတွေနဲ့အရေးယူခံရမှာဖြစ်ကြောင်းကြောက်ပြုတ်ခရိုင်ဥပဒေအရာရှိဦးဝင်းမောင်ကပြောပါတယ်
တဲ့မေယုံမှုတွေမေယုံအဖွဲ့ဝင်တွေကလည်းဒီသူတို့ကိုပေးထားတဲ့တာဝန်တွေရဲ့လောက်ပိုင်ခွင့်တွေရဲ့ဒီဟာကိုဘောင်ကြိုပြီးလောက်လို့မရပါဘူးဘောင်ကြိုပြီးလောက်ခဲ့သည်ရှိသောပြဿနာတစုံတရာဖြစ်လာခဲ့သည်ရှိသောဒါမေယုံမှုရဲ့မေယုံအဖွဲ့ဝင်တွေမှာလည်းတာဝန်ရှိလာမှာဖြစ်ပါတယ်ပြုံးမှုပြစ်ဒဏ်တွေအနေနဲ့ကတော့ကျွန်တော်တို့ဥပဒေနည်းဥပဒေအပိုင်းမှာတွေ့ရတဲ့ဟာတွေကတော့အနည်းဆုံးပြစ်ဒဏ်ကတစ်နှစ်အထိရှိပါတယ်အမြင့်ဆုံးပြစ်ဒဏ်က3နှစ်အထိရှိပါတယ
်ကြောက်ပြူခရိုင်တွင်းကကြောက်ပြူမြို့နယ်မန်အောင်မြို့နယ်ရမ်းမြဲမြို့နယ်နဲ့အမ်းမြုံနယ်လေးခုမှာမဲယုံပေါင်း955ယုံဖွင့်လှစ်မှာဖြစ်ပါတယ်။သက်ဆိုင်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကမဲယုံမှုနဲ့မဲယုံဝန်ထမ်းတွေဆောင်ရွက်ရမယ့်ချက်တွေကိုလာမယ့်အပတ်ထဲမှာဆက်လက်တင်နန်းပို့ချသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။